ပြည်တော်စုဝင်ကြီးဦးစိုးသိန်းဒေါက်တာကန်စောဦးတင်နိုင်သိန်းတို့ရဲ့တိုက်ခန်းရှောက်လွာကိစ္စ Facebook လူမှုကွန်ရက်ဆာမျက်နှာတွေမှာပြန့်နှံ့ခဲ့တာတွေကြောင့်ဌာနဆိုင်ရာဝန်ထမ်းတွေစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးစစ်ဆေးခံနေရတာတွေမှာဥပဒေမဲ့ဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတထံကိုဝန်ထမ်းတွေကတိုင်ကြားစာပေးပို့လိုက်ကြောင်းသိရပါတယ်ဒီတိုင်ကြားစာထဲမှာအဲ့ဒီစစ်ဆေးရေးအဖွဲ့ကဝန်ထမ်း25ဦးကျော်ကိုခေါ်ယူစစ်ဆေးခဲ့ပြီးတော့အဲ့ဒီဝန်ထမ်းတွေရဲ့တယ်လီဖုန်းတွေကိုသိမ်းယူစစ်ဆေးတာတွေယာတုလျှော့မယ်လို့ပြောခဲ့တာတွေကြောင့်ဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့နိုင်ငံတော်သမ္မတထံကိုတိုင်ကြားတာလို့လည်းဆိုပါတယ်ဒါအပြင်ဒီပြည်တော်စုဝင်ကြီးတွေရဲ့ရှောက်လာတွေ Facebook စာမျက်နှာပေါ်ရောက်နေတဲ့ကိစ္စရုံးစာမဟုတ်ဘဲနဲ့ရုံးစာပေါက်ကြတယ်လို့ဆွဆွဲပြီးတော့စစ်ဆေးနေတာတွေကြောင့်ဝန်ထမ်းတွေမှာစိတ်မချမ်းမသာဖြစ်နေကြပြီးကျန်တဲ့ဝန်ထမ်းတွေကလည်းခေါ်ယူစစ်ဆေးခံရမှာကိုစိုးရိမ်ထိတ်လန့်နေကြတယ်လို့ဆိုပါတယ်။ဆောက်လုပ်ရေးဝန်ထမ်းတွေရဲ့ဒီတိုင်ကြားစာပေါ်မှာလွှတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းကအခုလိုတုံ့သက်ပါတယ်
။ဒီလိုတန်ဖိုးနဲ့အင်အားတွေဒီဝန်ထမ်းတွေနော်ဒီရှင်းရထိုးတဲ့ဝန်ထမ်းတွေကိုပြီးတဲ့ဟာကိုဝန်ကြီးတွေအနေနဲ့ကတော့ခွဲပြီးတော့မယူသင့်ဘူးဆိုကျွန်တော်ထင်ပါတယ်။အဲ့လိုဖြစ်တဲ့အတွက်ကြောင့်တို့ရဲ့ချမ်းသာမှုတွေကိုလည်းသိနေဝန်ထမ်းတွေကဒါဟို Facebook မှာတင်တဲ့ကိစ္စဟာရေးမယူသင့်ဘူးလို့ကျွန်တော်သုံးသပ်ပါတယ်။ဟိုတို့ပြောပြချက်အရာဆိုရင်တော့တို့ဘက်ကပေါက်တာမဟုတ်ဘူး။ကပေါက်ကြတာမဟုတ်ဘူး။ဒီစာတွေကပုံကိုရေးပေးရစာတွေဖြစ်အဲ့လိုပြောတာရယ်။နောက်တစ်ခုကဟိုတကယ်တမ်းကျွန်တော်တို့စဉ်းစားကြည့်မယ်ဆိုတကယ်အပြစ်ရှိတဲ့လူကဟိုကျွန်တော်တို့ရှေ့ရမှာပေါ့ရှေ့ရမှာပြစ်ဟိုဖြစ်တယ်ဆိုရင်တောင်းနေဆိုလူကိုပဲကျွန်တော်တို့ကဒါရှက်စရာဖြစ်နေကျင်းရမယ်ဟာကျွန်တော်ဒီရှက်စရာကိုဖော်ထုတ်တဲ့လူကိုပဲအပြစ်ရှာလို့မျိုးဖြစ်နေတာကတော့ဒီအစိုးရရဲ့ဦးသိန်းစင်အစိုးရရဲ့ဒီနောက်ဆုံးရက်တွေမှာဒါမလျော်မကန်ဖြစ်သွားတာဖြစ်နေတာလို့ပဲကျွန်တော်အဲ့လိုသုံးသပ်ပါ
ဒီဆောက်လုပ်ရေးဝန်ကြီးဌာနဝန်ထမ်းတွေကနိုင်ငံတော်သမ္မတထံကိုတိုင်စာပေးပို့ထားတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတရုံးရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးစောထေးကိုလည်းမေးကြည့်ပါတယ
်ကျွန်တော်တို့သမ္မတပေါ့နော်ကျွန်တော်သမ္မတကြီးကအဲ့လိုသိမှုပြီးတော့တိုင်စာပြစ်စာပေါ့နော်ပြန်ပေးစာစာရေးချတယ်ဆိုရင်ကျွန်တော်တို့ဒီမှာနိုင်ငံသမ္မတရုံးဝန်ကြီးဌာနနဲ့ဆိုတာရှိတယ်အဲ့တော့သမရာယုံမဟုတ်ဘူးနော်သမရာယုံဦးကြီးကလည်းအဲ့မှာဘယ်သူလဲဆိုပြည်တော်စုဝင်ကြီးသူဦးစီးပြီးတော့အဲ့ဖွင့်လာတဲ့သမရာယုံဦးကြီးဌာနကနေပြီးတော့သမရာလက်မှုစာတဲ့တိုင်စာပြစ်စာအကြံပြုစာမှန်တယ်လားသူတို့ကအရင်ဆုံးခိုက်ခဲ့တယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့အဲ့စာဖို့လားမဖို့လားရောက်လားမရောက်လားကျွန်တော်ဒီနေ့သမရာယုံဦးကြီးဌာနနှစ်ကိုပေါ့နော်ဝင်ကြီးဦးစုံမောင်ရောလမ်းပြီးတော့မေးပါလေဒီလိုမျိုးဆောက်လို့ရဖို့လားရောက်သလားဆိုတော့သူတို့ဆန်တော့ရောက်ရှိခြင်းမရှိသေးဘူးလို့ကျွန်တော်တို့ပြောတယ်
ဒါကတော့နိုင်ငံတော်သမ္မတရုံးရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးစောထေးပြောသွားတာပါရှင်။ဆောက်လုပ်ရေးဝန်ကြီးဌာနကဝန်ထမ်းတွေအခုလိုစစ်ဆေးခံနေရတဲ့ကိစ္စတွေအပါအဝင်ဆောက်လုပ်ရေးဝန်ကြီးနဲ့ဌာနကြီးကဲ9ဦးကိုအရေးယူပေးဖို့တိုင်ကြားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆောက်လုပ်ရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ထံကို RFA ကဆက်သွယ်မေးမြန်းတာမှာအဆက်အသွယ်မရခဲ့ပါဘူးရှင်။